သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ချင်းမြောက်နိုဝင်ဘာလ12ရက်ဗုဒ္ဓနေ့အတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Terrell Ong မှာယနေ့အတွက်ထိတ်တန့်သတင်းများအစ္စလာမဘတ်မြို့တရားရုံးအပြင်ဘက်မှာလူ12ဦးသေဆုံးပြီးဒါဇင်နှစ်ချီဒဏ်ရာရခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်မှုကိုကုလသမဂ္ဂကရှုံးချပြီးတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးမှုနဲ့တာဝန်ခံမှုအပြည့်ရှိဖို့တောင်းဆိုလိုက်ပါတယ်။အာဖဂန်နစ္စတန်ကာဘူးကညှင်းဆို့ထားတဲ့စစ်သွေးကြော်များကို၎င်းတို့မှကူညီပေးခဲ့ကြောင်းပါကစ္စတန်တာဝန်ရှိသူများကအပြစ်တင်ခဲ့ပြီးပါကစ္စတန်အာဏာပိုင်များကစစ်သွေးကြွများကိုထိန်းချုပ်ရပြက်ကွက်ပါကလက်တုံ့ပြန်မည်ဟုကတိပြုခဲ့ပါတယ် MST International က US မှာနိုင်ငံခြားအကူအညီများဖြတ်တောက်မှုဘာဝင်အခြေအနေများသည့်မြန်မာနိုင်ငံတွင်ဖိနှိပ်ခံနေရသောရိုဟင်ဂျာအသံဝိုင်းမှအဖွဲ့ဝင်များကိုပိုမိုကောင်းမွန်သောဘဝများကိုရှာဖွေရာတွင်စိတ်မချသောလှေခီးများဖြင့်ပြုလုပ်ရန်တွန်းအားပေးနေသည်ကိုတွေ့မြင်နေရတယ်လို့ပြောဆိုပါရယ်ရိုဟင်ဂျာများကိုတင်ဆောင်လာတဲ့လေတစင်းပြီးခဲ့တဲ့သတင်းပတ်ကနင်းမြုပ်ခဲ့ပြီးနောက်ထပ်ပျောက်ဆုံးသွားမှုဖြစ်ပါရယ်ပြင်သစ်ကဖွဲ့စည်းပုံအခြေခံဥပဒေတရရေးဆွဲရေးနဲ့တရားရေးဆိုင်ရာအဖွဲ့စည်းဆိုင်ရာကိစ္စရပ်များကိုလမ်းညွှန်ရန်ပူးတွဲကော်မတီတရဖွဲ့စည်းခြင်းပါဝင်နိုင်ငံတော်တိဆောက်ရေးဆိုင်ရာကြိုးပမ်းမှုများကိုမြစ်တင်ရာတွင်ပါလက်စတိုင်းအာဏာပိုင်များအားထောက်ခံကူညီရန်ကတိပြုလိုက်ပါသည်။ပြည်သစ်သမ္မတအမန်နျူအယ်မက်ခရွန်နှင့်ပါလက်စတိုင်းအာဏာပိုင်အဖွဲ့ဥက္ကဋ္ဌမာမုဒ်အက်ဘတ်စ်တို့ပြည်သစ်နိုင်ငံပဲရစ်တွင်တွေ့ဆုံပြီးနောက်နိုင်ငံတော်အာဏာကိုဥတီတဲ့လမ်းကြောင်းကိုဆွေးနွေးပြီးနောက်တွင်ဒီသတင်းထွက်ပေါ်လာခြင်းဖြစ်ပါသည်။ဗစ်တိုးရီးယားသည်အသက်14နှစ်နဲ့အထက်ကလေးများအားတစ်သက်တစ်ကျွန်းပြစ်ဒဏ်များအပါအဝင်အရွယ်ရောက်ပြီးသူကဲ့သို့ထောင်ဒဏ်များချမှတ်နိုင်တဲ့ပြင်းထန်သောပြစ်မှုကျူးလွန်တဲ့လူငယ်များကိုပြစ်မှတ်ထားတဲ့ဥပဒေများကိုချမှတ်မှာဖြစ်ပါတယ်။အကြမ်းဖက်မှုဆိုင်ရာယာစွေမှုများအတွက်ရွယ်ရောက်ပြီးအချိန်၌ဥပဒေမူကြမ်းသည်ဆိုးဝါးသောနေအိမ်ကျူးကျော်မှုကားခိုးမှုဓာတ်နဲ့ခုတ်တိုက်ခိုက်မှုလက်နက်ကင်ဓများတိုက်မှုနဲ့ပြင်းထန်သောဖောက်ထွေးမှုကဲ့သို့သောရာဇဝတ်မှုများအတွက်ဂျီစီရင်ချက်ကိုချမှတ်နိုင်ခြင်းနဲ့ထောင်ချခြင်းကိုတိုးမြှင့်ပေးမှာဖြစ်ပါတယ်။ဩစတြေးလျရဲ့မြို့များအတွင်းပိုင်းမှာအိမ်တလုံးဝယ်ရန်ခက်ခဲလာနေကြောင်းအိမ်ချမ်းမြေစည်ရင်းအဖွဲ့ဒိုမိန်းမှအစီရင်ခံစာသစ်တစ်ခုအရသိရှိရပါတယ်။ဒီ data အရဝယ်သူများတတ်နိုင်တဲ့အိမ်ယာနဲ့ဈေးကွက်တွေလက်ရှိရှိနေသောအိမ်များရဲ့ဈေးနှုန်းများကြားတွင်ကျေပြန့်စွာကွာဟမှုကိုပြသနေတယ်လို့ပြောဆိုသွားပါတယ်။ဒီစစ်သတင်းတို့ news/ များပုံမူချသည့်ရ SPS language podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ